တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီရဲ့အရှေ့တောင်အာရှသုံးနိုင်ငံခီးစဉ်အတွင်းမလေးရှားနိုင်ငံကိုဒီကနေ့ရောက်ရှိလာပါတယ်။မလေးရှားဝန်ကြီးချုပ်အန်နဝါအီဗရာဟင်နဲ့ပြည်နယ်မြို့မှာတွေ့ဆုံရမှာနှစ်နိုင်ငံကုန်သွယ်ရေးနဲ့ပညာရေးစတဲ့နယ်ပယ်အသီးသီးမှာဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်လှုပ်ဆောင်သွားဖို့ဆွေးနွေးခဲ့တယ်လို့ဒေတာရင်းမီဒီယာတွေကဖော်ပြခဲ့ကြပါတယ်။တောင်တရုတ်ပင်လယ်ပြင်မှာဖိလစ်ပိုင်နဲ့တင်းမာမှုတွေမြင့်တက်နေချိန်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကအာဆီယံဒေတာရင်းနိုင်ငံတွေစီကိုအခုလိုချစ်ကြည်ခီးစဉ်ဖြစ်ရောက်ရှိနေတာပါ။ကြာသပတေးနေ့ကစင်ကာပူနိုင်ငံကိုရောက်ရှိခဲ့ပြီးနိုင်ငံသားရေးဝန်ကြီး Vivian Krishnan နဲ့တွေ့ဆုံခဲ့ပါတယ်။အရင်တရုတ်နိုင်ငံသားရေးဝန်ကြီးရှင်ကန်ကိုတာဝန်ကနေရက်ဆိုင်လိုက်ပြီးဝိုင်းရင်တန်တမန်ဝမ်ယီကိုပြန်ပြီးနိုင်ငံသားရေးဝန်ကြီးဖြစ်တာဝန်ခန့်အပ်ပြီးတဲ့နောက်ပိုင်းသွားရောက်တဲ့၃ရက်ကြာအာဆီယံခီးစဉ်မှာစင်ကာပူမလေးရှားနဲ့ကမ္ဘောဒီးယားနိုင်ငံတွေပါဝင်ပါတယ်။ဒီခီးစဉ်ကတဆင့်အရှေ့တောင်အာရှ၃နိုင်ငံအရှေ့တောင်အာရှနိုင်ငံနဲ့မဟာဗျူဟာမြောက်ဆက်ဆံရေးကိုအားကောင်းအောင်လုပ်ဖို့တရုတ်နိုင်ငံကမျှော်လင့်ထားပါတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့ကခီးစဉ်ကြေညာချိန်မှာထည့်သွင်းပြောကြားခဲ့ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီဟာကမ္ဘောဒီးယားနိုင်ငံကိုဩဂုတ်လ၁၂ရက်စနေနေ့မှာသွားရောက်မှာဖြစ်ပြီးထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံမှုမျှော်လင့်ထားတယ်လို့ကမ္ဘောဒီးယားမီဒီယာဘက်ကလည်းဖော်ပြထားပါတယ်ရှင်။